Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ25ရက်တောက်ကြနေမနက်ဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ30.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါ Venezuela နိုင်ငံမှာအငင်းပွားဝယ်ဖြစ်နေတဲ့သမ္မတ Nicolas Maduro ကိုဝိုင်းကျင်ထားကြဖို့အတွက်အနောက်တိုင်းနိုင်ငံတွေက American ပြည်ထောင်စုကစီရင်နေပါတယ်။ရခိုင်ပြည်နယ်ရင်ကဲဆဲကူညီလုပ်နေမှုကိုရခိုင်ပြည်နယ်အစိုးရကတားမြစ်လိုက်တဲ့အတွက်လူအနည်းဆုံး 9,000 လောက်ပေါ်မှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။Venezuela သမ္မတမာဒူရိုကိုဖယ်ရှားပြီးအမျိုးသားလွှတ်တော်ဥက္ကဋ္ဌကိုနိုင်ငံခေါင်းဆောင်အဖြစ်အသိမှတ်ပြုဖို့အမေရိကန်ကနိုင်ငံကားကိုတိုက်တွန်းနေပါတယ
် The time for debate is done. The regime of former President Nicolas Maduro is illegitimate. His regime is morally bankrupt.
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဝန်ကြီးမိုက်ပွန်ပီယိုပြောကြားသွားတာပါဒီအကြောင်းသတင်းနဲ့ပြီးမှတင်ဆက်ဖို့ရှိပါတယ်တခါအမေရိကန်နဲ့တာလီဘန်တွေရဲ့အာဖဂန်နစ္စတန်ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲအခြေအနေကဘယ်လိုရှိသလဲ။ကမ္ဘာစီးပွားရေးညီလာခံနောက်ဆုံးအခြေအနေစတာတွေကိုတင်ပြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့တောက်ကြနေမနေ့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါဦးဗျာ
။ Venezuela နိုင်ငံမှာလွှတ်တော်ဥက္ကဋ္ဌ Juan Guaidó ကိုနိုင်ငံကောင်ဆောင်ဖြစ်နေလက်ခံကြောင်းချိန်ညားတဲ့နိုင်ငံအရေးအတွက်တိုးလာနေချိန်မှာပဲအငင်းပွားပွဲဖြစ်နေတဲ့သမ္မတ Nicolas Maduro ကိုဝိုင်းချင်ထားကြဖို့အတွက်အနောက်တိုင်းနိုင်ငံတွေက American ပြည်ထောင်စုကစီရင်နေပါတယ်။ဒါပေမဲ့ချက်တပရင်းနေမှာတော့တရုတ်နဲ့ရုရှားကသူတို့ဟာ Maduro ကိုထောက်ခံကြောင်းပြောဆိုလာတဲ့အတွက် Venezuela နိုင်ငံရဲ့ကောင်ဆောင်ဘသူဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံတကာအငင်းပွားနေမှုဟာပိုးပြီးနှက်ဆိုင်လာတဲ့အနေအထားဖြစ်လာပါတယ်။ Russia ဒုတိယနိုင်ငံချိုင်းဝန်ကြီးက Russia ဟာ Maduro ကိုဆက်ပြီးထောက်ခံနေတာဖြစ်ပြီးတော့ Venezuela နိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖို့အတွက် American ပြည်ထောင်စုကိုတတိပေးခဲ့ပါတယ်။ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကတော့ဂူဝေဒိုကို Venezuela နိုင်ငံရဲ့ခေါင်းဆောင်ဖြစ်နေအသိမှတ်ပြုကြဖို့အတွက် America တိုက်နိုင်ငံများအဖွဲ့ OAS ရဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်တပြင်းနေမှာတိုက်တွန်းလိုက်တဲ့အပြင် Venezuela နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုပံ့ပိုးပေးမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။ဒါအပြင်သမ္မတဟောင်း Nicolas Maduro ဟာတရားမဝင်ကြောင်းနဲ့ဂူဝေဒိုကိုယာယီသမ္မတဖြစ်နေအသိမှတ်ပြုကြဖို့အတွက်ဝန်ကြီး Pompeo ကပြောကြားခဲ့တာပါ။ဗုဒ္ဓဟူးနဲ့လူမှုဆန္ဒပြပွဲအတွင်း Venezuela လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ Guaidó ကသူဟာယာယီသမ္မတဖြစ်ကြောင်းသူ့ကိုယ်သူကြေညာခဲ့တာပါ။ American သမ္မတ Donald Trump က Guaidó ကို Venezuela နိုင်ငံရဲ့ယာယီသမ္မတဖြစ်နေအသိမှတ်ပြုကြောင်းကြေညာခဲ့တဲ့နောက်မှာသမ္မတ Maduro ကအမေရိကန်နဲ့တန်အဆက်တွေဖြတ်တောက်လိုက်ကြောင်းနဲ့82နှစ်အတွင်းအမေရိကန်တန်ရာရှိတွေဗင်နီဇွဲလားနိုင်ငံတဲကနေထွက်သွားဖို့အတွက်အမိန့်ပေးခဲ့တာဖြစ်ပါလေ
။အမေရိကန်ဆိုရရန်နေရာတချို့ရပ်ဆိုင်းနေတာမနေ့တုန်းကထိဆိုလို့ရှိရင်34ရက်ကြာလာခဲ့ပါပြီ။အခုချိန်ထိအလုပ်တွေပြန်လည်ပတ်နိုင်မဲ့အခြေအနေတွေကမမြင်ရသေးပါဘူး။သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားတိုင်းကာယံရေးအစိုးရအသုံးစရရရှိရေးနဲ့အစိုးရလုပ်ငန်းတွေပြန်ဆနိုင်ရေးအစိုးပြုချက်နှစ်ရက်ကိုနေ့တုန်းကထက်လွတ်တော်မှာတပိုင်းနဲ့ထဲတင်သွင်းခဲ့ကြတယ်ဆိုပေမဲ့အတီးပြုတ်နိုင်မဲ့လုံလောက်တဲ့ထောက်ခံမဲတွေမရရှိခဲ့ကြပါဘူး။ကာလာတို့အသုံးစရိတ်ချမှတ်နိုင်မဲ့အစိုးပြုချက်ကိုအတီးပြုတ်နိုင်ရေးသမ္မတ Trump နဲ့တယ်လီဖုန်းကနေတဆင့်ညှိနှိုင်းခဲ့ကြောင်း Republican Party ရဲ့ထက်လွတ်တော်မှာ Lindsey Graham ကပြောပါတယ်။ဒါပေမဲ့လည်းအင်ပီရိုပြောမရအမျိုးသမီး Sarah Sanders ကတော့သမ္မတ Trump တောင်းဆိုနေတဲ့ဒတိုင်းကာယံရေးအတွက်ဒီတောင်းခံတဲ့ငွေပမာဏရဲ့တစ်စိတ်တစ်ပိုင်းကိုပေးမယ်ဆိုရင်တော့မှအစိုးရရန်နေရာတွေပြန်လည်ပတ်နိုင်ရေးကအချိန်၃ဘတ်စာပဲရမှာလို့ဆိုပါတယ်သမ္မတ Trump ကတိုင်းကာယံရေးအစိုးရ၃စီ5.9 ဘီလီယံဒေါ်လာချပေးဖို့လွှတ်တော်ကိုတောင်းဆိုထားတာပါမြေတုံးကထပ်လွှတ်တော်တွင်မဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာတော့သမ္မတကတောင်းတဲ့ငွေပမာဏကိုချပေးဖို့ကိစ္စမှာဒီကန့်ကွက်မဲ50ထောက်ခံမဲ49မဲနဲ့အရင်နေခဲ့ရပါတယ်ထက်လွတ်တော်မှတရားမဲပေးမှုမှာအ ਨੇ ဆုံးထောက်ခံမဲ60ရမှအစိုးပြုချက်တရားဟာအတည်ပြုနိုင်မှာဖြစ်ပါလေ
ကတားနိုင်ငံဒိုဟာမှာကျင်းပနေတဲ့အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲမှာတိုးတက်တဲ့လက္ခဏာတွေတွေ့နေရတဲ့အတွက်အာဖဂန်က18နှစ်ကြာစစ်ပွဲအတွက်နိုင်ငံရေးအရညှိနှိုင်းမှုတွေလုပ်တဲ့အဆင့်အထိချနေနိုင်ပြီလို့တချို့ကမြင်လာနေပြီဖြစ်ပါတယ်။ဆွေးနွေးပွဲကိုတနင်္လာနေ့ကစတင်ခဲ့တာပါ။အမေရိကန်ဖွဲ့ကိုအာဖဂန်ပြန်လည်ပေါင်းစည်းရေးဆိုင်ရာအထူးကိုယ်စားလှယ်ဇယ်နီခါလီဇက်ကဦးဆောင်ပြီးပါကစ္စတန်နဲ့ကတားနိုင်ငံကတန်တမန်တွေလည်းတက်ရောက်ကြပါတယ်။ဆွေးနွေးပွဲကျင်းပတာ၄ရက်မြောက်ဖြစ်တဲ့ကျက်တဲ့ပရီးနေမှာတော့တိုက်ခိုက်ခဲ့တဲ့ပြဿနာနှစ်ရက်အတွက်ညှိနှိုင်းမှုတွေမှာနှစ်ဖက်စလုံးကနားလည်မှုရှိတဲ့အနေအထားကိုရောက်လာနေတဲ့အတွက်တည်တာတဲ့တိုးတက်မှုတွေရှိနေတယ်လို့ဆွေးနွေးပွဲတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ American ဒါမှမဟုတ်တခြားဘယ်နိုင်ငံကမှအာဖဂန်မြေပေါ်ကနေချိန်ချောက်မှုတွေလုပ်မှာမဟုတ်ကြောင်းတာလီဘန်တွေဘက်ကအာမခံပေးနေချိန်မှာပဲအာဖဂန်မြေပေါ်ကနေ American နဲ့ NATO မဟာမိတ်တွေဦးဆောင်တဲ့နိုင်ငံခြားတပ်ဖွဲ့တွေရုတ်သိမ်းမဲ့အချိန်ကိုတည်ကျင်ကြောင်းလည်းတာလီဘန်ကပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြီးခဲ့တဲ့နွေရာသီမှာစတင်ခဲ့တာဖြစ်ပြီးအာဖဂန်စစ်ပွဲရက်ဆိုင်စီမဲ့ငြိမ်းချမ်းစွာအပြေရှားရေးအတွက်နှစ်ဖက်စလုံးဆွေးနွေးပွဲစကဝိုင်းကိုရောက်လာအောင်လှုံ့ဆော်ပေးမယ်လို့ကျက်သပရင်းတွေကပဲပါကစ္စတန်ကနေထက်လောင်းပြောကြားခဲ့တာပါ
Greek နိုင်ငံနဲ့အိနီချင်းမက်ဆီဒိုနာနိုင်ငံအကြားအငင်းပွားနေကြတဲ့မြောက်မက်ဆီဒိုနီးယားနိုင်ငံအဖြစ်နာမည်ပြောင်းလဲသတ်မှတ်ရေးကိစ္စမဲခွဲဆုံးဖြတ်မှုကို Greek နိုင်ငံရဲ့လွှတ်တော်အတွင်းမနေ့ကပြုလုပ်ခဲ့ကြတဲ့ဆိုပေမဲ့ဒီကနေ့အထိမဲပေးဆုံးဖြတ်မှုတွေဆက်ပြီးတော့ရှိနေဦးမှာပါမက်ဆီဒိုနီးယားနိုင်ငံရဲ့အမည်ကိုမြောက်မက်ဆီဒိုနီးယားလို့ပြောင်းလဲခေါ်ဖို့ကိစ္စကိုပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံကြားသဘောတူညီချက်ရခဲ့တာပါ။ပြန်လာအဖြစ်မက်ဆီဒိုနီးယားကမြောက်အတ္လန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာနိုင်အောင်ဂရိကခွင့်ပြုပေးမယ်လို့သဘောတူညီထားကြပါလေ။ကြာသပတေးနေ့ညသကောင်ကျော်ချိန်မှာမဲပေးကြဖို့စီစဉ်ထားခဲ့ပေမဲ့ဒီဂရိလွတ်တော်အမတ်တော်များများကဒီနာမည်ပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးကြညာသေးတယ်ဆိုတာကြောင့်နောက်တရက်အချိန်ထပ်ပြီးတော့မဲပေးဖို့ကိစ္စကိုရွှေ့လိုက်တာဖြစ်ပါလေ။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်တွင်ကဲဆဲကူညီလှုပ်ဆောင်နေမှုတွေကိုရခိုင်ပြည်နယ်အစိုးရကဒီလာထဲမှာပဲတားမြစ်လိုက်တဲ့အတွက်ဒေသခံအနည်းဆုံး 9,000 လောက်ပေါ်မှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့အမှတ်ဖြစ်ရေးပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်မှာတက်မတော်နဲ့အေးရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက် ICRC နိုင်ငံတကာချက်ချင်းဤအဖွဲ့နဲ့ကုလသမဂ္ဂစာနာရိတ်ခအဖွဲ့ WFP တို့မှပဒေတာရင်းကုညီကယ်ဆယ်ရေးလုပ်နေတဲ့တခြားအဖွဲ့စည်းတွေအတွက်ရခိုင်မြောက်ပိုင်းနဲ့အလဲပိုင်းကမြို့နယ်၅မြို့နယ်ကိုတောရောက်ခွင့်ရခိုင်အစိုးရဘက်ကနေပိတ်ပင်လိုက်တာဖြစ်ပါတယ် UNOCHA ကရခိုင်ပြည်နယ်အလဲပိုင်းမှာရှိတဲ့ကြောက်တော်နဲ့ပုံနှကျွန်းမြို့နယ်တွေစီကရရှိတဲ့နောက်ဆုံးအချက်လက်တွေကိုဗုဒ္ဓဘူးနဲ့နှမ်းပိုင်းမှာကုလအရာရှိတချို့နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတချို့ကိုမှတ်ချက်ရေးပေးပို့ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်January လအစောပိုင်းကစပြီးအခုချိန်ထိအိုးအိမ်ဆွတ်ခွာထွက်ပြေးရသူပေါင်းက9,000လောက်ရှိနေတယ်လို့ဖော်ပြထားပါတယ်။အခုလောကဲဆဲကူညီအဖွဲ့တွေကိုတောရောက်ခွင့်ပိတ်ပင်ရတာဟာလုံခြုံရေးကြောင့်ဖြစ်ကြောင်းနဲ့ဘယ်ချိန်မှပြန်ဖွင့်မယ်ဆိုတာမပြောနိုင်သေးကြောင်းရခိုင်စီပင်ဝန်ကြီးဦးဝင်းမြင့်ပြောကြားချက်ကိုလည်း Righteous သတင်းမှာဖော်ပြပါတယ်။အင်္ဂါနေ့ကတော့အပိတ်ပင်ခန်းနဲ့ကူညီအဖွဲ့တွေကအခုလောကန့်တတ်မှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်ရကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်အတွင်းမှာတက်မတော်နဲ့အေးအေးအဖွဲ့တို့ရဲ့တိုက်ပွဲတွေကြက်တဲ့ပရင်းနေထိဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပြောင်းရွှေ့နေရာချထားဖို့စီစဉ်နေတဲ့ပရှန်ချာကျွန်းကိုမနေ့ကဇန်နဝါရီလ24ရက်နေ့မှာတွားရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနကအရာရှိနဲ့အတူမစ္စယန်ဟီလီရဟယင်နဲ့အဲ့ဒီကျုံကိုတွားရောက်ခဲ့တာဖြစ်ပြီးတော့ဒုက္ခသည်တွေနေထိုင်ဖို့စီစဉ်နေတဲ့အဆောက်အဦတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့တာလို့ AFP သတင်းမှာလည်းတုန်းကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အင်းနီးချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာခီးစဉ်နဲ့မစ္စယန်ဟီလီတွားရောက်လည်ပတ်နေတာဖြစ်ပြီးသူ့ရဲ့ခီးစဉ်အဆုံးသတ်တဲ့ဒီကနေ့ဇန်နဝါရီလ25ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာမှာသူ့ရဲ့သတင်းစာရှင်းလင်းပွဲကိုကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကစံတော်ချိန်ညနေ9နာရီခွဲ ဘင်္ဂလားဒေ့ရှ်မြို့တော်ဓါကာရဲ့စံတော်ချိန်ဆိုလို့ရှိရင်ညနေ 9:00 အဲဒီမှာဓါကာမြို့ကလမရင်ဒီယမ်ဟိုတယ်မှာသူ့ရဲ့တင်းစားရှင်လင်းပွဲကိုကျင်းပဖို့ရှိပါတယ်မစ္စယန်ဟီတွေဟာအခုသူ့ရဲ့နောက်ဆုံးခီးစဉ်ကတွေ့ရှိလာတဲ့ချက်ချက်တွေကိုလာမဲ့မလာတွင်ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့အချိန်40မြောက်ညနာခံမှာအစီအကံတင်ပြဖို့ရှိပါတယ
်ပါကစ္စတန်ကတာရိုဖြင့်ပဲ့ထင်းတက်ဒုံးကြီးကိုစစ်တပ်ရင်းနေမှာစမ်းသပ်ပစ်လွတ်လိုက်ပါတယ်သူရဲ့ပြိုင်ပွဲအိန္ဒိယဘက်ကနေရှောင်းတခင်တိုက်ခိုက်လာမယ်ဆိုရင်တားဆီးနိုင်မဲ့နျူကလ িয়ার ထိပ်ပူးတက် rocket ဒုံးကြီးသူ့ရဲ့စစ်တပ်မှာရှိနေပြီဖြစ်ကြောင်းကိုဒေလိုပစ်ခတ်ပြီးတော့တရားဝင်ပြသလိုက်တာဖြစ်ပါတယ်။အခုလေ့ကျင့်ပြစ်လွတ်လိုက်တဲ့ NASR လက်နက်ဟာတိတိကျကျချိန်နှံစွမ်းရှိတယ်လို့အမြန်ပစ်ခတ်နိုင်တဲ့လက်နက်ပုံစံဖြစ်ပြီးပစ်မှတ်ကိုလိုက်ပြီးတော့ချိန်နှံစွမ်းရှိတယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလက်နက်မျိုးပိုင်ဆိုင်လာတာဟာပါကစ္စတန်စစ်တပ်အတွက်ပစ်မှတ်အများပြားကိုတပြိုင်နက်တိုက်ခိုက်နှံစွမ်းရှိလာစေတယ်လို့ဒီလက်နက်စနစ်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးကြွမ်းကျင်သူတွေကရှင်းပြခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာ NASR ဒုံးကြီးကိုအဆင့်မြင့်အောင်လှုပ်ဆောင်နေတာဖြစ်ပြီးအခုဒီဒုံးကြီးကိုလိုသလိုချိန်နိုင်ပြီဖြစ်တယ်လို့အကွာအဝေးအဖြစ်အရင်ကကီလိုမီတာ60လောက်ပဲပြေးနေရကနေအခုတော့ကီလိုမီတာ80အကွာတည်းအထိရောက်အောင်ပြစ်ခတ်နိုင်ပြီလည်းဖြစ်ပါတယ်
။အမေရိကန်ပြည်တော်စုခြေစိုက် Boeing လေယာဉ်ကုမ္ပဏီကပြန်တန်းလို့ရတဲ့မော်တော်ကားစမ်းသပ်ပြန်တန်းမှုကိုအခုတစ်ပတ်ထဲမှာပဲလှုပ်ဆောင်ခဲ့တယ်လို့ကြေညာပါတယ်။ဈေးကွက်ထဲမှာတောင်းဆိုမှုတွေမြင့်မားလာနေတာကြောင့်ပြန်တန်းလို့ရတဲ့မော်တော်ကားကိုထုတ်လုပ်ဖို့စီစဉ်နေတာဖြစ်ပြီးမြို့တော်ဝါရှင်တန် DC နဲ့ကပ်ရဲ့ဗာဂျီးနီးယားပြည်နယ်မှာဒီအရှည်6မီတာဒီ20ပေနဲ့ဆိုလို့ရှိရင်29ပေကျော်ရှည်လျားတဲ့ဒီကားပြန်ကိုစမ်းသပ်မောင်းနေခဲ့တယ်လို့ဆိုပါတယ်။ဒီမော်တော်ယာဉ်ဟာရဟတ်ယာဉ်ရဲ့အစိတ်ပိုင်း drone နဲ့လေယာဉ်မြန်အတောင်ပံကိုတပ်ဆင်ထားပါတယ်။မြေပြင်မှာမော်တော်ကားလိုမောင်းနေနေတဲ့လေဘော်ကိုတက်တဲ့မမပြန်တက်နိုင်ပြီးတော့မြေဘော်ကိုပြန်ဆင်းတဲ့ခါမှလည်းငင်းငင်းသာသာနဲ့ဆင်းသက်နိုင်ပါလေဒီကားပြန်ကိုအဝေးတိုင်းစနစ်နဲ့ဆန်းသက်ပြန်တန်းခဲ့တာဖြစ်ပါလေအခုချိန်ထိတော့အဲ့ဒီကားဒီကားပြန်နဲ့ပတ်သက်ပြီးတော့နာမည် Boeing ကုမ္ပဏီကမပေးရသေးပါဘူ
းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျောင်းနေတို့ပြောပြခဲ့ကြတာပါအခုတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းလှော်တဲ့ဘုံနဲ့စတင်ညင်ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွဲရိုကိုနိုင်ငံခေါင်းဆောင်အဖြစ်ဝိုင်းပြီးထောက်ခံပေးကြဖို့နဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဝိုင်းပြီးဖယ်ကျင်ထားကြဖို့အနောက်နိုင်ငံတွေကိုအမေရိကန်ကအစည်းအုံးတိုက်တွန်းနေပါတယ်တစ်ဖက်မှာကလည်းရုရှားနဲ့တရုတ်နိုင်ငံတွေကလက်ရှိသမ္မတမာဒူရိုရဲ့အစိုးရကိုပဲဆက်ပြီးထောက်ခံနေကြပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ကတော့ဗင်နီဇွဲလားနိုင်ငံရဲ့အကြက်တဲကကြီးမားလာနိုင်တာကြောင့်ပြည်လဲအောင်ညှိနှိုင်းကြဖို့သတိပေးနေပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ကိုကျော်အောင်လင်ကဆက်ပြီးပြောပြမှာပါ
။လက်ရှိဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဆန့်ကျင်ပြီးဂျာပြတ်သမ္မတအဖြစ်တာဝန်ယူမယ်လို့ပေါ်တူနီတုန်းကပဲသူ့ကိုယ်သူကြေညာခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွေးရိုကိုထောက်ခံခဲ့တဲ့နိုင်ငံတွေထဲမှာဗြိတိန်နဲ့ပြင်သစ်တို့လည်းပါဝင်လာကြပါပြီ။သမ္မတမာဒူရိုကိုယာဒူးကနေဖယ်ရှားဖို့ဆန္ဒပြနေကြတဲ့ဗင်နီဇွဲလားပြည်သူတွေကိုထောက်ခံကြောင်းမနေ့တုန်းကကြာသပတေးနေ့မှာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကကြေညာလိုက်ကြတာပါ။လွှတ်တော်ဥက္ကဋ္ဌဝမ်ဂွေးတို့ကဂျာပြတ်သမ္မတလုပ်မယ်လို့ကြေညာပြီးသူ့ကိုချက်ချင်းထောက်ခံခဲ့ကြတဲ့နိုင်ငံတွေထဲမှာအမေရိကန်နဲ့ဗင်နီဇွဲလားနိုင်ငံနဲ့ကပ်ရဲ့ကိုလံဘီယာအပါအဝင်လက်တင်အမေရိကနိုင်ငံတွေတော်တော်များများပါဝင်ခဲ့ကြပါတယ်။ OAS လို့ခေါ်တဲ့အမေရိကတိုက်နိုင်ငံများအဖွဲ့အစည်းနဲ့လည်းဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုကိုဝိုင်းပြီးတော့ထောက်ခံကြဖို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမနေ့တုန်းကပဲတိုက်တွန်းလိုက်ပါတယ
် Many other countries including a number of OAS states have also recognized the interim president. We thank them for their support.
ဂျပန်သမ္မတဟွမ်ဂွာဒိုကိုစီမပြူတဲ့နိုင်ငံတော်တော်များများထဲမှာ OAS နိုင်ငံတွေလည်းပါဝင်ပါတယ်ဒီလိုထောက်ခံမှုတွေအတွက်ကျွန်တော်တို့ကကျေးဇူးတင်ပါတယ် OAS အဖွဲ့ဝင်အမေရိကတိုက်နိုင်ငံတွေအားလုံးကလည်းဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုတညစ်တညွတ်ထဲရပ်တည်ထောက်ခံကြရမှာဖြစ်ပါတယ
်ဂျာပြတ်သမ္မတလုပ်မယ်လို့ကြေညာခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွေးတို့ကိုအမေရိကန်ပြည်ထောင်စုကထောက်ခံလိုက်တာကြောင့်ဗင်နီဇွဲလားမှာရှိနေတဲ့အမေရိကန်တာဝန်ထမ်းတွေအားလုံး82နာရီအတွင်းနိုင်ငံကနေထွက်ခွာသွားဖို့သမ္မတနီကိုလတ်စ်မာဒူရိုကအမိန့်ထုတ်ပါတယ်ဒါပေမဲ့လည်းသမ္မတမာဒူရိုဆိုရကိုအမေရိကန်ကဆက်ပြီးတော့အတိအမှတ်မပြုတော့တာကြောင့်အမေရိကန်တန်နမန်နေဗင်နီဇွဲလားကနေထွက်ခွာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကတုံ့ပြန်ပါတယ
် The time for debate is done. The regime of former president Nicolas Maduro is illegitimate. His regime is morally bankrupt.
ညှင်းခုံဆွေးနွေးရမယ့်အချိန်ကပြီးဆုံးခဲ့ပါပြီ။သမ္မတဟောင်းနီကိုလတ်စ်မဒူရိုရဲ့အဆိုအရဒ တရားမဝင်တော့ပါဘူးသူအစိုးရဟာကျင်းဝတ်သိခါအရာတံပိုးမရှိပါဘူးစီးပွားရေးအရာလည်းအစွမ်းအစားမရှိပါဘူးအကျင့်ပြတ်ခြားစားမှုတွေကလည်းအကြီးကျယ်ရှိနေပြီးဒီမိုကရေစီနှိမ့်မကြတဲ့အစိုးရပါကျွန်တော်ထပ်ပြီးပြောပါမယ်သမ္မတဟောင်းနီကလပ်မဒူရာရဲ့အစိုးရကတရားမဝင်တော့ပါဘူးဒါကြောင့်သူ့ရဲ့လှုပ်ဆောင်မှုမှန်သမျှကလည်းတရားမဝင်တော့ဘူးလို့ကျွန်တော်တို့ကယူဆပါတယ်
ဗင်နီဇွဲလားကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကစီရေးအရာလှုပ်ဆောင်မှုတွေရှိလာနိုင်မလားဆိုတော့သတင်းတော့တွေရဲ့မေကွန်ကိုတော့သမ္မတဒေါ်နယ်ထရမ့်ကမယုံမလွန်ဖြေပါတယ
် We're not considering anything but all options are on the table
ဗင်နီဇွဲလားရေးနဲ့ပတ်သက်ပြီးတော့ဘာတွေလုပ်မယ်မလုပ်ဘူးဆိုတာအသေးချာစဉ်းစားဆုံးဖြတ်ထားတာမျိုးမရှိပေမဲ့လည်းရှိသမျှလမ်းကြောင်းအလုံးကိုတော့အစင်းနဲ့ပြင်ထားတယ်လို့သမ္မတထရမ့်ကပြောခဲ့တာပါဗင်နီဇွဲလားနိုင်ငံရဲ့မြို့တော်ကရာကတ်စ်မှာတော့သမ္မတမာဒူရိုကိုထောက်ခံသူတွေနဲ့ဂျာပြက်သမ္မတလုပ်မယ်လို့ကြေညာခဲ့တဲ့ဟွမ်ဂွေဒိုကိုထောက်ခံသူတွေအကြားအဓိကရုပ်နေဖြစ်နေပါတယ်ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးဗလာဒီမီယာပါဒရီနိုလိုပတ်စ်ကတော့သမ္မတမာဒူရိုအစိုးရကိုထောက်ခံကြောင်းမနေ့တုန်းကပဲကြေညာလိုက်ပြီးအတိုက်ခံရဲ့လုပ်ရက်တွေကအာဏာသိမ်းဖို့ကြိုးစားတဲ့သဘောပဲလို့ပြောလိုက်ပါတယ်သမ္မတမာဒူရိုအစိုးရကိုထောက်ခံကြတဲ့နိုင်ငံတွေထဲမှာရုရှားနဲ့တရုတ်နိုင်ငံတွေသာမကဘဲဘိုလီးဗီးယားကျူဘာအီရန်နဲ့ဆီးရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ်ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့ဆိုတဲ့ကျင့်ဝတ်ကိုလိုက်နာဆောင်ထိန်မှုအမေရိကန်ကိုရုရှားနိုင်ငံကသတိပေးနေပြီးတရုတ်နိုင်ငံကလည်းဗင်နီဇွဲလားရဲ့ပြည်ပခန့်မှာအမေရိကန်ကိုဝင်မပါဖို့တိုက်တွန်းနေပါတယ်တူရကီနိုင်ငံရဲ့သမ္မတရီဆက်တာယစ်အဲဒိုဂန်ကလည်းသမ္မတမာဒူရိုအစိုးရကိုထောက်ခံလိုက်ပါတယ်ဂျာပြက်သမ္မတလုပ်မယ်လို့ကြေညာထားတဲ့ဝမ်ဂွေးဒိုကိုထောက်ခံနေကြတဲ့နိုင်ငံတွေကအခုလောလောဆယ်မှာအနည်းဆုံးနိုင်ငံ60ရှိနေပါပြီအဲ့ဒီထဲမှာအမေရိကန်ကနေဒါဘရာဇီးအာဂျင်တီးနားနဲ့ EU ဥရောပသမ္မတအဖွဲ့ဝင်28နိုင်ငံလည်းပါဝင်ပါတယ်ဗင်နီဇွဲလားနိုင်ငံတွင်တင်းမာမှုတွေကြီးကြီးမားမားဖြစ်ပေါ်လာမဲ့ရိတ်ချေနေတွေရှိနေတာကြောင့်အချင်းချင်းပြပြလဲလဲညှိနှိုင်းဖြည့်ဆင်းကြရေးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒိုရက်စ်ကမနေ့တုန်းကပဲတိုက်တွန်းလိုက်ပါတယ
် What we are worried is with the situation in Venezuela what we are worrying with is the suffering of the Venezuelan people so many have left the country with the
Venezuela ကအခြေအနေတွေအပေါ်ကျွန်တော်တို့စိုးရိမ်ပူပန်နေတာကတော့ပြည်သူတွေတော်တော်များများခံစားနေကြတဲ့အခြေအနေတွေပါစီးပွားရေးအကျတဲနဲ့နိုင်ငံရေးသဘောထားကွဲလွဲမှုပြဿနာတွေကြောင့် Venezuela ပြည်သူတွေတော်တော်များများနိုင်ငံတဲကနေထွက်ခွာနေကြပါတယ်ကျွန်တော်တို့မျှော်လင့်ရတာကတွေးဆဆွေးနွေးမှုပါဒီလိုလှုပ်ရှားအဖြစ်တင်းမာမှုတွေကြီးမားလာမဲ့အရေးကရှောင်ရှားနိုင်မဲ့သဘောရှိပါတယ်။တွေးဆုံဆွေးနွေးမှုကဗင်နီဇွဲလားပြည်သူတွေနဲ့ဒေသတွင်းမှာကပ်ဘေးဆိုင်မဲ့အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။တွေးဆုံဆွေးနွေးမှုမှမဖြစ်နိုင်ဘူးဆိုရင်ကျွန်တော်တို့ဘာလုပ်ရမှာလဲ။ကမ္ဘာမှာအခက်အခဲအကြက်တဲတွေအဆိုးဆုံးကြုံနေရတဲ့အခြေအနေမျိုးမှာတော့တွေးဆုံဆွေးနွေးရေးကိုကျွန်တော်တို့တွန်းအားပေးဖို့လိုပါတယ်
။ပုဂ္ဂိုလ်နဲ့ကတညာလုံးမြို့တော်ကရာကတ်စ်မှာသမ္မတမာဒူရိုအစိုးရဆင်းပေးဖို့တောင်းဆိုဆန္ဒပြကြသူတွေထောင်နဲ့ချီရှိခဲ့ကြပြီးလုံခြုံရေးရဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားတင်းမာမှုတွေဖြစ်ခဲ့လို့ဆန္ဒပြသူတချို့သေဆုံးခဲ့ရတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဗင်နီဇွဲလားပြည်ထနာကတော့ပြည်တွင်းမှာရောနိုင်ငံတကာမှာပါတနေ့တခြားအချိန်မြင့်တစ်ထက်မြင့်လာနေပါတယ်။ပြည်လဲမှုတွေပေါ်ပေါက်လာဖို့မျှော်လင့်ချက်တချို့ရှိနေတယ်ဆိုပေမဲ့လည်းပြည်လဲအောင်ဘလို့ကြိုးပမ်းကြမလဲဆိုတာကလောဆယ်မှာအဓိကကြားတဲ့မေးခွန်းတစ်ခုဖြစ်နေပါတယ
်။ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေကိုကိုကျော်အောင်ပြောပြခဲ့တာပါ။အခုတော့အာရှဘက်ကအခြေအနေကိုကြည့်အောင်ပါ။ကာတာနိုင်ငံမှာပြုလုပ်နေတဲ့အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးပွဲကနေအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရောင်ကြီးထွက်ပေါ်လာတယ်လို့သုံးသပ်ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကစတင်ခဲ့တဲ့ဆွေးနွေးပွဲတွေကနေတည်တာတဲ့တိုးတက်မှုတွေရှိလာနေပါတယ်။ VOA သတင်းတောက် IS9 ရဲ့သတင်းလွှာကိုပြောပြချင်တာပါ။အာဖဂန်နစ္စတန်နိုင်ငံရဲ့18နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရာတွေးဆအဖြေရှာတဲ့နီးနဲ့အဆုံးသတ်နိုင်ဖို့အမေရိကန်နဲ့တာလီဘန်တွေကြားကာတာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကအစလို့ဆွေးနွေးနေပြီးဆွေးနွေးပွဲကိုတောက်လျှောက်မနာတမ်းလုပ်နေတာကြောင့်ညှို့လင်းချက်တွေမြင့်မားလာနေပါတယ်။အဲဒီဆွေးနွေးပွဲမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူကတော့ဇမီလ်ခါလီဇက်ဖြစ်ပြီးသူဟာအာဖဂန်ရင်ကြားစစ်ရေးဆိုင်ရာအမေရိကန်အစိုးရအထူးကိုယ်စားလှယ်လည်းဖြစ်ပါတယ်။ကာတာနိုင်ငံကဆွေးနွေးပွဲကိုပါကစ္စတန်နဲ့ကာတာကိုယ်စားလှယ်တွေလည်းတက်ရောက်ကြပါတယ်။ကာတာနိုင်ငံမြို့တော်ဒိုဟာကဆွေးနွေးပွဲတွေ၄ရက်မြောက်ဖြစ်တဲ့ဂျာတာပရီနီတဲရောက်လာတာနဲ့အမျှအခက်အခဲဆုံးကိစ္စရပ်နှစ်ခုမှာနှစ်ဖက်ကြားနားလည်မှုရအောင်ညှိနှိုင်းနိုင်ခဲ့တဲ့တိုးတက်မှုတွေရခဲ့တယ်လို့ထိတ်တန်းသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်ဒိုဟာမြို့ဟာတာလီဘန်သဘုံတွေနိုင်ငံရေးယုံအခြေစိုက်ရာဒေသဖြစ်ပါတယ်အမေရိကန်တပ်တွေနဲ့နေတိုးဥဆောင်တဲ့နိုင်ငံသားတပ်တွေအာဖဂန်နစ္စတန်ကနေဘယ်တော့ဆုတ်ခွာပေးမလဲဆိုတဲ့အချိန်သတ်မှတ်ချက်ကိုတာလီဘန်တို့ဘက်ကသိချင်နေပြီးတစ်ချိန်တည်းမှာပဲအာဖဂန်ပိုင်နဲ့မြေကိုသုံးပြီးအမေရိကန်ရဲ့အခြားတိုင်းပြည်တွေကိုချင်းချောက်မှုမလုပ်ဘူးဆိုတဲ့အာမခံချက်မျိုးကိုပေးလို့ကြောင်းဆွေးနွေးပွဲအစမှာတာလီဘန်တို့ဘက်ကကြေညာခဲ့တာပါသ တို့အဓိကတောင်းဆိုနေတဲ့နိုင်ငံတက်တီအာဖဂန်ကနေဆုတ်ခွာပေးရေးဆိုတဲ့ကိစ္စမှာဂရီတချို့ရလာခဲ့ရင်အပြစ်ကရစဲရေးကိုတာလီဘန်တွေဘက်ကကြီးညာလာနိုင်တယ်လို့ဆွေးနွေးပွဲနဲ့နှိစက်သူတွေကမျှော်လင့်နေပါတယ်။ဒီညဉ့်ညဉ့်ရေးဆွေးနွေးပွဲကိုပြီးခဲ့တဲ့နွေရာသီမှာစတင်ခဲ့တယ်ဆိုပေမဲ့သွေးချောင်းစီးနေတဲ့အာဖဂန်စစ်ပွဲကိုညဉ့်ညဉ့်စွာအဆုံးသတ်နိုင်ဖို့စပွဲဝိုင်းမှာနှစ်ဖက်တွေ့ဆုံကြဖို့ကိုပါကစ္စတန်ကအကြိမ်ကြိမ်တိုက်တွန်းခဲ့တာလို့ဆိုပါတယ်။အမေရိကန်ရဲ့အလုတ်ဖြစ်မဲ့ဆွေးနွေးပွဲတွေလုပ်ဖို့ပါကစ္စတန်ကတာလီဘန်တွေကိုတိုက်တွန်းစည်းရုံးခဲ့တာပါလို့ပြောပေမဲ့ဆွေးနွေးပွဲအောင်မြင်တာပြည့်ပြည့်တာဆိုတဲ့ရလဒ်တွေကတော့နှစ်ဖက်စလုံးနဲ့သာလုံးဝသက်ဆိုင်တယ်လို့သူတို့ကပြောပါတယ်ပါကစ္စတန်ကိုယ်စားလှယ်တွေအဲ့ဒီဆွေးနွေးပွဲမှာတက်နေတာမှန်ပေမဲ့ပြဿနာတွေကိုဘယ်လိုကျော်လွှားသင့်လဲဆိုတာနဲ့ပတ်သက်လို့တော့အသေးစိတ်ကိုမပြောကြားလို့ဘူးလို့ပါကစ္စတန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆာကပြောပါတယ်
Pakistan, as part of its shared responsibility, is facilitating the ongoing round of talks between US and the Taliban in Doha.
ဒီဆွေးနွေးပွဲမှာပါကစ္စတန်ကတစိမ့်တစ်ပိုင်းအပြင်တော့တာဝန်ရှိပါတယ်။ဒိုဟာက American Taliban ဆွေးနွေးပွဲတွေအောင်မြင်မှုရအောင်ပါဝင်နေတာပါ။တကယ်တမ်းညီနိုင်ငံမှာက American Taliban နှစ်ဖက်အဖွဲ့အစည်းတွေပဲဖြစ်ပါတယ်။ပါကစ္စတန်နဲ့ Qatar နိုင်ငံတွေကတော့ဆွေးနွေးပွဲအတွက်လိုအပ်တာတွေကိုပံ့ပိုးပေးနေကြပါတယ်။
အာဖဂန်ညီညာရေးကိုရှေ့တိုးအောင်လုပ်ပေးလိုတာနဲ့အမျှအဲ့ဒါနဲ့ပတ်သက်လို့တာဝန်ယူမှုအပိုင်းတွေလည်းရှိလာနိုင်တယ်လို့ဖိုင်ဆယ်ကပြောပါတယ်။တချိန်ကျရင်တည်ငြိမ်အေဂျင့်ကျွဲဝချမ်းသာပြီးအိန္ဒိယနိုင်ငံနေနဲ့ပါညီညာစွာရှင်တွဲနေထိုင်နိုင်မယ်။အနာဂတ်အာဖဂန်နိုင်ငံသစ်ကိုပုံဖော်တဲ့မူဝါဒတွေကိုသဘောတူနိုင်ရေးအတွက်အာဖဂန်ပြည်တွင်းဆွေးနွေးပွဲတွေကပိုပြီးအရေးပါလာလိမ့်မယ်လို့သူကဆိုပါတယ်။တာလီဘန်ဒီအနေနဲ့အာဖဂန်အစိုးရနဲ့တိုက်ရိုက်ဆွေးနွေးပါဆိုတဲ့အမေရိကန်ရဲ့တိုက်တွန်းချက်ကိုတာလီဘန်စစ်ဆက်ညှိနှိုင်းရေးကိုယ်စားလှယ်တွေဘက်ကလက်ခံလိုက်ပြီလားဆိုတဲ့အချက်ကတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ပြည်အမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့စီးပွားရေးစစ်ပွဲနောက်ဆက်တွဲအခြေအနေကိုတင်ပြကြပါမယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲကြောင့်အထိနာနေရတဲ့အမေရိကန်စိုက်ပျိုးရေးသမားတွေထဲမှာအိုင်အိုဝါပြည်နယ်ကပဲပီးဇက်ထုတ်လုပ်တဲ့လယ်သမားတွေလည်းပါဝင်ပါတယ်။မမျှတဲ့ကုန်သွယ်ရေးလုံလီလုံဟန်အဖြစ်နှစ်နိုင်ငံကြားအပြန်အလှန်ဆွဆွဲနေကြချိန်မှာပဲပဲပီးဇက်ဝယ်လူအားရောဈေးနှုန်းမှာကျဆင်းလာနေတာကြောင့်တရုတ်ဈေးကွက်အနေနဲ့အခြားနိုင်ငံတွေကနေပြောင်းလဲဝယ်ယူသွားမယ်ပေါ်အမေရိကန်လယ်သမားတွေကစိုးရိမ်နေကြတာပါ VOA တရုတ်ဌာနကသတင်းထုတ်တွေရဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ပြောပြမှာပ
ါအမေရိကန်ပြည်တော်စုအိုင်အိုဝါပြည်နယ်မှာအကြီးအသေးကောင်းတဲ့ဘေဘီဇက်အများအပြားထွက်ပြီးအများစုကတရုတ်ကိုတင်ပို့တာပါဘေဘီဇက်အထွက်နှုန်းကောင်းတာတစ်ခုတည်းနဲ့ဝင်ငွေကောင်းတာမဟုတ်ဘူးလို့ဧက380လောက်စိုက်ပြီး2018ခုနှစ်မှာအမျက်မထွက်ခဲ့တဲ့ဒေးဗစ်မေလာကပြောပါတယ်အမေရိကန်ရဲ့တင်းမာတဲ့ရည်တည်ချက်ကတရုတ်တို့အပိအယူလုပ်လာရေးဖိအားဖြစ်ရမယ်အစားလယ်သမားတွေအရှုံးပေါ်စေခဲ့တယ်လို့ဒေးဗစ်မေလာကပြောပါတယ်
။ But without the tariffs
တွင်းကုန်ကမရှိရင်ရောတရုတ်ဘက်ကဆွေးနွေးဖို့စိတ်ဝင်စားမှာလားလို့သူကပြန်ပြီးတော့မေးခွန်းထုတ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကကုန်သွယ်ရေးနဲ့ဆက်ဆံရေးတုတ်တက်စေဖို့အတွက်အရင်နှောင်းကအိုင်အိုဝါကလယ်သမားတွေစီကိုတွားရောက်ခဲ့တာပါ။အိုင်အိုဝါအုပ်ချုပ်ရေးမှူးဟောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးတယ်ရီဘရန်စတက်လည်းတရုတ်ဖက်ကိုအလားတူဆောင်ရွက်ခဲ့ပါတယ်။တရုတ်တို့ကဈေးကွက်ကိုလဝက်ကြီးအုပ်ချေလဲတဲ့ညာနာပစ္စည်းမူပိုင်ခွင့်တွေကိုချိုးဖောက်ခိုးယူတဲ့နောက်ကုန်သွယ်ရေးအတားအဆီးတွေလုတ်တယ်လို့အမေရိကန်ဘက်ကစွပ်စွဲထားတာနဲ့အတူနှစ်နိုင်ငံကြားကုန်သွယ်ရေးဆက်ဆံရေးကတင်းမာနေပါတယ်။အမေရိကန်ရဲ့စွပ်စွဲချက်တွေကိုတရုတ်ဖက်ကတော့ညှင်းပါတယ်။တရုတ်သွင်းကုန်နေအပေါ်အမေရိကန်ဘက်ကသွင်းကုန်ကွန်တိုးကောက်လိုက်ပြီးတရုတ်ဘက်ကလည်းအမေရိကန်လေယာထွက်ကုန်တွေအပေါ်အခွန်တိုးလိုက်တာကြောင့်အမေရိကန်ပြည်တော်စုအိုင်အိုဝါကပဲပီးဇက်တွေဈေးကြီးသွားပြီးဝယ်လိုအားကျသွားပါတယ်။ဒါပေမဲ့တရုတ်ဘက်ကကြွေးဝှမှုတိုးလာတာနဲ့အတူဒီကိစ္စပြည်လဲသွားနိုင်မယ်လို့အိုင်အိုဝါပြည်နယ်ပဲပီးဇက်စိုက်ပျိုးထုတ်လုပ်သူများအသင်းက Grant Kimberley ကမျှော်လင့်ပါတယ်။
China needs soybeans. I mean, they need soybeans because they're middle class.
တရုတ်ဘက်ကပဲပီးဇက်လိုအပ်နေပါတယ်။တရုတ်ရဲ့လူလတ်တန်းစားကြီးထွားလာတာကြောင့်ပဲပီးဇက်လိုအပ်နေတာပါ။ဆိုလိုတာကသူတို့အသားငါပိုပြီးစားလာမယ်။အသားမွေးမြူထုတ်လုပ်မှုပိုများလာတာနဲ့အတူဒီတိရစ္ဆာန်တွေကိုကျွေးဖို့ပဲပီးဇက်လည်းပိုပြီးလိုအပ်လာပါတယ်
။ ဒါပေမဲ့လည်းတရုတ်တို့ကဘရာဇီးလ်နဲ့တခြားနိုင်ငံတွေကနေပဲပစက်တွေတင်သွင်းနေပါပြီ။ရွေးချယ်စရာမရှိတဲ့အခြေအနေကြောင့်တရုတ်လေသမားတွေအနေနဲ့ပဲပစက်စိုက်ပျိုးထုတ်လုပ်မှုကိုတိုးမြှင့်ဆောင်ရွက်လာတာမျိုး။ဒါမှမဟုတ်လည်းတလိမ့်ဆန်အစားအစာအတွက်ပြောင်းတဲ့တခြားအစားတို့အစားအစာတွေသုံးလာတာမျိုးတွေကိုတွန်းပို့သလိုဖြစ်သွားစေပြီးအမေရိကန်လေယာထုတ်ကုန်တင်ပို့မှုတွေနဲ့လေသမားတွေရဲ့ဝင်ငွေရော့ချသွားမဲ့အရေးအမေရိကန်ကျွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်ရှင်
။မတ်တင်ဂီတိုင်ပြောပြခဲ့တာပါ။အခုတော့ကမ္ဘာစီးပွားရေးညီလာခံအခြေအနေတင်ပြပါမယ်။ဆွစ်ဇာလန်နိုင်ငံဒဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးထိပ်သီးညီလာခံဟာတောက်ကြနေပြီးဆုံးတော့မှာဖြစ်ပါတယ်။ဒီနေ့စီးပွားရေးကိုအမေရိကန်သမ္မတအပါအဝင်အထင်ကရပုဂ္ဂိုလ်တချို့မတက်ရောက်ခဲ့ကြပါဘူး။ကမ္ဘာကြီးပူနွေးလာတဲ့ကိစ္စကိုအရေးကြီးပြဿနာတွေအတွက်အလုံးစူပေါင်းဆွေးနွေးကြဖို့လိုအပ်တယ်လို့တချို့ကသုံးသပ်ပြောဆိုနေကြတာပါ VOA သတင်းတော့ Henry Richway ရဲ့သတင်းလွှာကိုတော့ဦးကျော်စံသားကရှင်းပြမှာဖြစ်ပါတယ
်အပေါ်ရန်အဖြစ်တော့ Davos ထိပ်သီးဆွေးနွေးပွဲဟာပုံမှန်လိုပါပဲစီးနင်းတောင်ပေါ်ကစီးစံနေရမှာကမ္ဘာကောင်းဆောင်တွေကမ္ဘာလူငန်းတွေရဲ့အုပ်ချုပ်ရေးမှုတွေစောစီယုံရေးသမားတွေစုဝေးပြီးကမ္ဘာပြည်ထောင်ကိုဆုံးဖြတ်ချက်ချရတဲ့ပွဲတော်ဖြစ်တယ်လို့Leslie Vengamuriya ဆိုပါတယ
် They're there to do business they're there to engage in an exchange of ideas and so I think it's
သူကအလုပ်သဘောဆွေးနွေးရမှာအယူအဆတွေဖလှယ်ရမှာဖြစ်ပါတယ်ဒါကြောင့်ဒါဟာတိတ်အရေးကြီးတယ်လို့ထင်ပါတယ
်ဒါပေမဲ့ဒီနှစ်စီးပွားရေးကို American သမ္မတ Donald Trump မရောက်လာခဲ့ပါဘူးပြည်တွင်းမှာအစိုးရလုပ်ငန်းတစ်စီးတစ်ပိုင်းပိတ်ဆို့မှုတွေဖြစ်နေပါတယ်အလားတူသောပဲတရုတ်သမ္မတ Xi Jinping Britain ဝန်ကြီးချုပ် Theresa May ပြင်သစ်သမ္မတ Emmanuel Macron တို့လည်းရောက်မလာခဲ့ကြပါဘူ
း They'retremendously preoccupied with the troubles that they face at home which isn't a good sign for globalism
သူတို့ဟာပြည်တွင်းအခက်အခဲတွေကြောင့်တိတ်ကိုအလုံများနေပါတယ်ဒါဟာတကဘာလုံးပူပေါင်းလှုပ်ဆောင်ရေး globalism အတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး Davos ထိပ်သီးတွဲဆုံပွဲနဲ့ပတ်သက်ပြီးဝေဖန်မှုတွေကတော့အဆမတန်ပါပဲသူတို့အချင်းချင်းပဲဝိုင်းဖွဲ့စားတောက်နေကြတာကျုပ်တို့နဲ့ဘာမှမဆိုင်ဘူးလို့လည်းပြောကြပါတယ်တကယ်တော့ဒီထက်အများကြီးပိုပါတယ်ဝေဖန်သူတွေအစိုးမြင်လွန်းတာပါ
Davos ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပေမဲ့ကမ္ဘာပြည်ထောင်တွေပြည်လဲရေးရှေ့မတွန်းနိုင်ဘူးလို့ဖြစ်နေပါတယ်။ Harvard Kennedy School က David Jagen ကဒီတကြိမ် Davos School လေရဲ့အစိုးရမှုတွေကိုအခုလိုပြောပြပါတယ်
။ We've had some good economic times. Incomes have gone up in a number of countries.
ဒီဘဝရဲ့ကောင်းတဲ့ကာလတွေရှိခဲ့ပါတယ်။နိုင်ငံတော်တော်များများမှာဝင်ငွေတိုးခဲ့ပါတယ်။ဒါပေမဲ့မချေနှက်မှုတွေကြောင့်ဒီမိုကရေစီပေါ်စိန်ခေါ်မှုတွေလည်းရှိနေပါတယ်
။စိတ်အရေးပါတဲ့ပုဂ္ဂိုလ်တွေပြက်ကွက်နေတဲ့အတွက်အေးဒီထောက်ပြရမယ့်ကိစ္စတွေလည်းမှင်းမှင်သွားခဲ့ပါတယ်။အာဖရိကတိုင်းအီသီယိုးပီးယားနိုင်ငံကဝန်ကြီးချုပ်အဘီအာမက်ဒ်အာလီကတော့သူတို့နိုင်ငံနဲ့အီရီထရီးယားညီညာရေးရရှိတဲ့ကိစ္စကိုချီးကျူးထောက်ပြနာပြနေပါလေ
။ We believe integration must be viewed not just as an economic project but
ပေါင်းစည်းညီညွတ်ရေးကိုစီးပွားရေးစီမံကိန်းတစ်ရပ်မျှတာဖြစ်တယ်လို့မရှုမြင်ပဲအာဖရိကဥဂျိုဒေတာအတွက်အရေးကြီးသောငြိမ်းချမ်းရေးတည်တံ့ခိုင်မြဲရေးနဲ့ပြန်လည်တည်မြဲရေးလို့လဲရှုမြင်သင့်ပါတယ
်ဒီထက်အရေးကြီးတဲ့တခြားကိစ္စတွေဟာလည်းပဲ Davos ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးရမယ့်စီးရင်ထဲမှာရှိနေကြတာပါဥပမာကမ္ဘာကြီးပုံမပူနွေးလာတဲ့ကိစ္စလိုဟာမျိုးဖြစ်ပါတယ်ဒါကိုထပ်မံဆွေးနွေးကြပါလို့နယူးဇီလန်နိုင်ငံဝန်ကြီးချုပ် Jacinda Ardern ကဂုလိုတိုက်တွန်းခဲ့ပါတယ
် Actually this is about being on the right side of history and do you want to be a leader that you look back in timeand say that
ဒါဟာသမိုင်းရဲ့လိုအပ်ချက်နဲ့အညီလောက်ရမယ်ကိစ္စပါကဘာကြီးကပြဿနာပြေလည်မှုရရှိရတဲ့အပူတပြင်းတောင်းဆိုနေချိန်မှာနောက်ပြန်လှည့်နေတဲ့ခေါင်းဆောင်တယောက်မဖြစ်သင့်ပါဘူးဒါဟာတိတ်ကိုရှင်းနေတယ်လို့ထင်ပါတယ
်သို့တော်လည်းပဲ2019 Davos ကဘာစီးပွားရေးထိပ်သီးဆွေးနွေးပွဲကတော့ကဘာခေါင်းဆောင်ကြီးရဲ့ပြက်ကွက်တဲ့ပွဲတစ်ခုအဖြစ်ပဲအမှတ်ရစရာဖြစ်နေလိမ့်မယ်လို့သုံးသပ်သူ Vengamuriya ကဆိုနေရောက်ပါခင်ဗျာ
Nobody necessarily even wants to take things forward
ဘသူကမှရှေ့ဘာဆက်လုပ်မယ်ဆိုရက်လိုအပ်ချက်ကိုထောက်ပြလိုခြင်းရှိကြပါဘူး။ဟာွက်ကြီးဖြစ်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1595တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ American Alien 3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဓိကတော့ရွယ်ချက်ကတော့ဒီရင်းစည်းကမ်းလမ်းစည်းကမ်းနေစနစ်တကျဖြစ်စေရဲ့အတွက်ဒါမျိုးကိုဒီဖီလန်ဆိုရဖွဲ့ကဟိုဥတည်ချက်လေးနဲ့ထားပြီးဆောင်ရွက်ခြင်းဖြစ်ပါတယ်ဆိုတော့
မွန်ဒီသားကထူးခြားဖြစ်စဉ်နေတဲ့ပတ်သက်လို့ပြောကြားချက်တွေကိုတိုင်းရင်သတင်းလွှာတင်ဆက်တဲ့အခါအပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုတော့သိပ္ပံပညာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်ကင်မရာနဲ့အချက်ပေးသံတွေဟာကဘာတဝမ်းကယုံတွေကုံပစ္စည်းတူလောင်ယုံတွေကိုလုံယုံစေတာပါအခုအစ်စ်တီထွင်လိုက်တဲ့လုံယုံရင်အဆောင်ဆက်ရုပ်ဟာလှဲ့ပတ်ကြည့်ရှုနိုင်ပြီးထူးခြားတာတွေကိုအသိပေးနေပါတယ်မီရှယ်ကွင်းရဲ့သတင်းပေးပို့တာကတော့ကိုငိမ့်ညံ့ကပြောပြမှာပ
ါအခန်းတွင်လှဲ့လေကြည့်ရှုတာအမြဲတမ်းသတိထားနေတာနဲ့ထူးခြားတာတွေကိုအသိပေးတာတွေဟာလုံယုံရင်အဆောင်တွေလောက်ရတာမျိုးဖြစ်ပြီးဒီဆက်ရုပ်ကလေးကဒါမျိုးတွေလုံနိုင်ပါတယ် Travis Dye ကကိုဘော့ဆက်ရုပ်တီထွင်သူပါ
It's basically the combination of
Chega Apian no yan kaung mon ne ayung khan kriya ri ko alo lyaw maung nai ne ka ne paung sat thar ba. Di set yauk ga yong gan atwe mai hle pat twa nai pi yo blo chi ni ga poun man le so ra ti nai ne pye. Poun man mo houk da ri ko le sha nai ma de. Da ri a long ko ayung khan kriya myo so ne lout da ba.
Gobot set yauk ha yong gan ne ma so yin ywe sha ni le free ball ga pye si ne tu ba de. A pyin bat a mwe bwa ri ye aung ma long nyong ei ayung khan kriya 60 chaw tat sin thar bi. A pu chain so thai sa မီးခိုးနဲ့လူတွေကိုအာရုံခံနိုင်ပါတယ်။ဗတ်ပေါင်းစုံကင်မရာတွေကလည်းအစုံတက်ထားပါတယ်။အတန်ဖန်းမိုက်ခရိုဖုန်းကလည်းထူးခြားတဲ့အတန်တွေကိုဖမ်းနိုင်ပါတယ
်။ Everything else is basically like an autonomous car.
ဒီမှာပါရာတွေကအလိုလျောက်မောင်းနိုင်တဲ့ကားလိုပါပဲ။အကွာအဝေးချိန်ဆနိုင်တဲ့ကင်မရာ၊တခြားအာရုံခံကိရိယာတွေကတားဆီးတွေကိုသိနိုင်ပြီးအခန်းတွင်းမှာရှောင်ကွင်းသွားနိုင်ပါတယ
်။အခုလိုသွားလာနေရင်ကိုဘော့ဆက်ရုပ်ဟာအခန်းတွင်းအခြေအနေကိုမှတ်သားထားပါတယ်။အဲ့ဒီနောက်ပုံမှန်မဟုတ်တာတွေကိုရှာဖွေပါတယ်။ရုံးငန်းထဲမှာလူစိမ်းရှိလားဘရင်းပေါက်တွေနဲ့တကားတွေပွင့်နေလားဆိုတာစစ်ဆေးပါတယ်ကာဗွန်မွန်အောက်ဆိုင်နဲ့ကာဗွန်နိုင်အောက်ဆိုင်တွေယုံစိမ့်နေသလားနောက်ပြီး Wi-Fi စနစ်အလုပ်လုံးမလုပ်လဲစစ်ပေးပါတယ်ထူးခြားမှုတွေ့ရင်တော့အဝေးမှာရှိတဲ့လုံခြုံရေးကျွမ်းကျင်သူကိုဆက်သွယ်နိုင်ပြီးအဲ့ဒီလူကဖန်သားမျက်နှာပြင်ပေါ်မှာပေါ်လာပြီးတော့ဖြေရှင်းပေးနိုင်ပါတယ်ဒီနေ့ကတော့ဘိုဂျန်ပ
ါ As the robots navigate
ဒီစနစ်နဲ့ပြန်လည်ဆက်သွယ်နေသည်ရွေးဒီဆက်ရုပ်ကတင်ယူနေတာပါဒီအခန်းတွင်လှဲ့လေသွားလာရင်လူတွေ့တယ်ပေါက်ထွေးတဲ့သူဖြစ်တယ်ဆိုရင်ဒီလူတွေကိုဘိုဂျန်စီကိုတည်င်းပို့မှာပါဘိုဂျန်ကအဲ့ဒီမှာထိုင်ဆောင်နေပြီးအချက်မှားပေးတာမျိုးကိုဖြည့်ရှင်းပေးနိုင်ပါတယ
်အနာဂတ်လုံခြုံရေးအဆောင်တွေဟာကိုဘတ်လိုဆက်ရုပ်မျိုးတွေဖြစ်လာနိုင်ပါတယ်သူတို့ဟာရုံးပိတ်ချိန်တွေအတွင်းမှာအခန်းတွင်လှဲ့လေနေပြီးတော့အကူအညီလိုတယ်ဆိုရင်တော့လူတွေစီကအကူအညီတောင်းပါပါခင်ဗျာ
တော်ရရှင်များရှင်ကချင်ပြည်နယ်ကဆိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။အကြက်သားဆိုးရလက်ထက်ဆိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာပွင့်လင်းမြင်တာမှမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်တော်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လှုပ်တင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်
။မန
နက်ဖြန်စနေည view ရဲ့တရက်လီလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် ATM အသုံးကတော့
In cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက IN IN အတွင်းမှာအထဲမှာ CAHOOTS cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်ကလေးလို့လုံးကောက်တီးပေးရပါတယ် IN IN ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်တိတ်နေနေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာကြီးကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာသန်ပို့ချတဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါအခုတကတင်ဆက်မဲ့ကျမ်းမာရေးကဏ္ဍမှာတော့ကျမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံကျမ်းမာရေးစနစ်အားနည်းမှုကြောင့်နိုင်ငံသားကိုဆေးထွက်ကုသသူများပြားလာနေပြီးငွေကုန်ကြေးကျများတဲ့တန်းကြီးမားလွန်းနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ပြန်လည်အားကောင်းလာအောင်ငွေကုန်ကြေးကျတန်းခံနိုင်ဖို့အပအဝင်ဘယ်လိုနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလိုအပ်နေပါသလဲဒီအကြောင်းရန်ကုန်စေးတက္ကသိုလ်နဲ့အငင်းစားပမောကချုပ်မြန်မာနိုင်ငံစီးဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคซีจูซีจูทิกุเสียวันจีนี่เนี่ยกงนิสองบามะคาดาดาตึนเสร็จแล้วครับเนี่ยเราดิမြန်မာနိုင်ငံမှာจ้ําใหม่สนิทဖြစ်ပြင်ပြောင်းလဲရေးအတွက်ပေါ့เนาะဆွေးနွေးခဲ့ကြတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီဆေးရုံမှာရှိနေတဲ့ကာလမှာပေါ့เนาะလူနာရဲ့ဒီလိုအပ်ချက်တွေကိုအဓိကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာအခုတော့ဆရာကြီးဒီလူနာအနေနဲ့ဆေးရုံဆင်းပြီးသွားတဲ့အခါနဲ့ဒီသူ့ရဲ့จ้ําใหม่ဆန်အကုန်ကြားစည်းတွေကိုပေါ့เนาะလလမိနေတဲ့အနေထားဖြစ်အောင်လို့လိုအပ်တဲ့နောက်ပြုပြင်ပြောင်းလဲမှုအကြောင်းတွေကိုဆက်ပြောမှာဖြစ်ပါရစေ။အဲ့ဒီခါကျတော့ဒီဆေးရုံကဆင်ပြေလူနာအတွက်အဓိကလိုအပ်မဲ့ပြုပြင်ပြောင်းလဲဆိုရင်အဓိကဘာလုပ်ဖို့လိုလဲဆရာကြီး။
လူနာတက်ကဆေးရုံစင်တာကြီးလူနာတူတူနေရခွန်ရနေမှာ social support တော့သူကလိုက်ပြီးတော့လူမကြီးရထောက်ကူပြုတဲ့အစီအစဉ်တွေကျွန်တော်ရှင်မှာ intern ကိုအားနေတယ်ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီလူနာတွေဘက်ကိုဖြည့်ဆည်းပေးတင်တာရှိသေးလားဆရာ
။လူသားပြည်ပြည်ပေါ့ဗျာ။ကိုယ်ပဲမှကုကျင်လဲပေါ့။ကျွန်တော်ဆိုပါတော့ private sale တခုရှိတယ်ပေါ့ A နဲ့ B ပဲထားပါတော့ private A E မှာကျွန်တော်မကူကျင်ဘူးကျွန်တော် B မှာကူကျင်တယ် choice ပေါ့ get sale ကိုသူကူကျင်တယ်အကောင်းဆုံးကူကျင်တယ်နော် तू သူ့ရဲ့သဘောကြ तू ကုပိုင်ကရွေးချယ်ပိုင်ကရှိရမယ်ပေါ့ now individual ပေါ့ကုရဲ့ဆရာဝန်နဲ့ तू ရွေးချယ်ပိုင်ကရှိရမယ်ပေါ့ဆိုတော့အဲ့ဒီဟာတွေကအလုံး5ချက်လောက်ရှိတယ်ဒါတွေကလူတို့ရဲ့ expectation ပေါ့ထုတ်ပြောသူဖြစ်စီပြောသူဖြစ်စီလူသားမျိုးကျွန်တော်ပြန်စဉ်းစားကြည့်လို့ဆိုရင်နားလည်နေတယ်ဒီ expectation ကိုကျွန်တော်ကျမ်းမာရေးစနစ်ကလိုက်လောညီတွေ့တာရှိအောင်လို့ responsiveness ပေါ့ပုံပြန်ရေးယူဆောင်ရွက်ခြင်းတွေကကျွန်တော်ရှိမှာတော်တော်တွေးကိုအားနည်းတယ်လို့ကျွန်တော်တို့ဒီလိုပဲမြင်တယ် အဲ့ဒါကြောင့်မလို့ဈေးရုံစဉ်းစားနေလို့လူလူကတိတ်မကြည့်နိုင်ဘူးတိတ်ပြီးကျွန်တော်တို့အထင်မကြည့်ဘူးအဲ့တော့တခုဖြစ်ပြီဆိုတာနဲ့ဘာလို့နှာခေါင်းချောင်းဆုံးကဟိုအမေရိကန်ချက်ကဆိုတာနဲ့ဟိုတခါတည်းကျွန်တော်ရှိရဈေးရုံမှာတော့အကုန်လုံးလို့ရတယ်ကွဒါပေမဲ့အကုန်နိုင်ငံသားပဲထွက်သွားတာပဲကျွန်တော်ဘာမှမပြောကျွန်တော်ဘန်ကောက်မှာလုံးလုံးနေခြင်းကာလမှာတနည်းတနည်းကိုတချို့သောနေ့မှာအေးရဒီရပြောရစီအဘမဟာဒီပဲတနည်းကဥပဒေမှာလာတာတထောင်နောက်ရှိတယ်ပြရတယ်ရှင်းသာကြည့်ဘယ်တော့တောင်းကြလဲဆိုတာအဲ့ဒီဒုနတထောင်နောက်ကတယောက်ယောက်ကအနည်းဆုံးကုန်ကြေးကဒေါ်လာ3ဒေါ်လာတလေးကိုကြည့်တယ်အဲ့တော့လူတထောင်ကိုစဉ်းစားကြည့်တော့ဒေါ်လာတန်းနဲ့ချီဘယ်ရည်ထွက်နေဘောရည်ဆုံးရှုံးမှုတွေပေါ့ health system ကဒါလေးပြန်ပြင်ဖို့လူပြီးပေါ့ဆိုတော့အချက်တွေ
ဟုတ်ကဲ့ဆရာကြီးဒီလူနာတွေအတွက်ဒီငွေကုန်ကြေးကြကျောင်းရမှုနဲ့ပတ်သက်လို့ရောကျမကြီးစနစ်ကဘယ်လိုမျိုးထောက်ပံ့ပေးတယ်လဲဆရာက
ြီးဒီလိုတူပြောင်းဆိုကျမကြီးဒီကောင်ဆိုစီးကူတဲ့ချိန်မှာစီးကူရင်းနဲ့လူရတာခါလဲမွေးတည်ပြီးရရှိရအောင်ကြိုက်မွေးတည်သွားတဲ့အစီအမျိုးပေါ့ကျွန်တော်ရှိမှာမဖြစ်တယ် system တခုကိုကျွန်တော်ရှိမှာထောင်ထားဖို့တင်တယ်ကျွန်တော်ရှိမှာ system ထောင်ထားခြင်းမရှိဘူးပေါ့အာဘယ်နဲ့ကြီးကြံမှုပေါ့တရားမျှတမှုဖြစ်အောင်လုပ်ခြင်းပေါ့အဲ့ဒီဘက်ဒီမှာအားနေတဲ့ကြောင့်ကျွန်တော်တိုင်ကြီးကဆောင်ကြီးကြီးကတော့ပါတယ်ဆံမကြီးကတော့ပါတယ်ဒီဘက်ကနေကျွန်တော်ကြည့်ရဆိုအများဆုံးဖြစ်ဆိုရင်ဒီမြန်နိုင်ငံမှာကွာတယ်မှာကျမတို့ဆိုတော်တော်များတော့အများကြီးစီးညာဆိုအကုန်လုံးအင်္ဂလန်မှာ train လုပ်တဲ့လူတွေကြီးပဲဒီမှာစင်ကူလိုတော်မျိုးတော့မတူဘူးရှိဘူးသူက MRCB လိုဟာမျိုးဆိုတော့သူကမဆောင်ဝင်ဖြစ်ပြီးတော့တခါလေသူတို့ချင်းမှာပြန်ပြီးတော့ train ကြီးရတာအင်္ဂလန်မှာ train မျိုးကျွန်တော်ကြည့်ရသေးတယ်နေ့စဉ်မှာတစ်နေ့ကျွန်တော် train ကြီးပြရတာအဲလူတွေကတော်ပါတယ်ကျွန်မကျွန်တော်အထောက်ပံ့နေရာမကောင်းတဲ့အခါကျတော့တိတ်ပြီးတော့ကျွန်တော်ရှိရလူတွေကမချိနိုင်ဘူးပေါ့အဲ့ကျမကြီးစနစ်ကိုပြန်ပြင်မယ်ဆိုကျွန်တော်အဲ့ဒီစကားပြောတဲ့ကျမကြီး level ပေါ့သူရဲ့ညီမမှုပေါ့ level အစင်းတန်းကောင်းနေမှာကဘူးဒီလိုဆင်းရဲချမ်းသာမှုကြီးပြည့်နှံ့မှုရှိအောင်ညီချမ်းမှုရှိအောင်ကျွန်တော်လုပ်ရမယ်တပတ်တည်းကကျမကြီးစနစ်ကညီပြန်နေပြီးတော့လူကြီးညီမချင်းနဲ့ကိုင်းညီအောင်လို့တုံ့ပြန်လှုပ်ဆောင်ထားခြင်းပေါ့အဲ့ဒီ responsiveness ကိုလည်းကျွန်တော်တော်တော်မြူပါမကျန်ပေါ့ညီမအောင်ကျွန်တော်လုပ်ဖို့လုပ်မယ်နောက်ဆုံး financial contribution တော့ဒီလိုတိုင်းတာဒီဆင်းရဲချမ်းသာမှုရေးပေါ့ကျမရေးဆောင်ရှောက်မှုကြောင့်ငွေကြီးမှာချွတ်ချွတ်ကြတော့မျိုးဖြစ်အောင်လုပ်ဖို့လုပ်နေတယ်အဲ့တော့မှကျွန်တော်ကျမရေးဆောင်ရှောက် quality ပေါ့အစင်းနှံ့မှုတော့အစင်းနှံ့မြင့်တော့ကျမရေးဆောင်ရှောက်မှုလည်းဖြစ်မယ်အဲ equity ပေါ့ဆင်းရဲချမ်းသာကွာဟာခြင်းနည်းတဲ့ကျမရေးဆောင်ရှောက်ဖြစ်မယ်အဲ့ဒီတစ်ချက်နဲ့ပြအောင် quality နဲ့ equity ကိုကျွန်တော်လုပ်နိုင်မှာကျွန်တော်ကျမရေးဆောင်ရှောက်ပြီးပြန်လည်ဥတော်ကောင်းမွန်လာမယ်ဒီလိုကကျွန်တော်ရှိကိုပြန်ပြီးတော့ယူကြည်အကူရလာမယ်
ဟုတ်ကဲ့ငွေကြေးစနစ်မှာတော့ဆရာဒီကဒီကျမကြီးအမခန်ထားရှိနေတဲ့ကိစ္စကိုဆရာဒီက
ငွေကြေးစနစ်ကပြောမယ်ဆိုရင်တော့နံပါတ်1ကကျွန်တော်ရှိမှာကျမကြီး insurance ပေါ့နော်အမခန်စနစ်ပေါ့ကျွန်တော်ထူထောင်မှုလုပ်တယ်ဓမ္မတန်လေး prepaid system ပေါ့နေကောင်းတဲ့ကာလမှာနေကောင်းကျွန်တော်နေကောင်းတဲ့ကာလမှာကျွန်တော်ငွေရဥပမာဖြစ်ပေါ့တစ်လ10ပြီးရှိတယ်ပေါ့အဲ့ဒါဆိုရင်အဲ့အကျိုးကြပေါ့ဆိုတော့ထောက်တန်းပြီးနှစ်ထောင်တန်းပြီးတော့စိုက်ကျူပြီးတော့ကျမကြီးစနစ်တော့ကိုကျွန်တော်ဝယ်ထားပြီးတော့ထားရမယ်။အဲဒါပေမဲ့နောက်ပြောက်ကတလကို300ဝယ်တယ်ဆိုတော့သူကကျွန်တော်လိုမျိုးသူလည်း300ဝယ်လေးဆိုပြီးတော့1000လုံးထည့်လို့များသူကပူတက်နိုင်တာဖြစ်တဲ့အတွက်သူကပူပြီးထည့်ရမယ်။ဆိုတော့ဒီစင်းရဲလူကနည်းနည်းပဲထည့်တက်နိုင်တဲ့လူကများများပူထည့်တဲ့စနစ်ပေါ့ health insurance system ။နေကောင်းတဲ့ကလာစပြီးတော့ပတ်စံကိုထည့်ထားတာ။အဲ့တော့ဒီကောင်းတဲ့ဒီတယောက်ကဒီမကောင်းဆိုအဲ့ထည့်ထားတဲ့စနေရအဲ့ကျူထားတဲ့ပတ်စံတွေနဲ့ကိုယ်ဝဲဒီကိုဘာတယ်မဖြစ်စေကိုကုပေးတာမျိုးပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီကုန်ကျစရိတ်သက်တာအောင်ပေါ့နော်နောက်ထပ်ရောလုပ်ပေးနိုင်တဲ့စနစ်ရှိသလားဆရာ
ဒါပေမဲ့ကတော့ social security ပေါ့လူမှုပြုလုပ်ရေးပေါ့ social security ကိုကျွန်တော်ရှိမှလည်းရှိပါတယ်ဘလို့မဟုတ်ဒီတော့မှရှိတဲ့စေယုံတွေကျွန်တော်တိကျပေါ့ less than 5% အဲ့လူသားတွေကိုကျွန်တော်ရဲ့ social security ကတာဝန်ဖြစ်နေတာအဲ့ဒါလေကျွန်တော်ဒီတဲ့ပူကြီးရချက်တကယ်တော့အနည်းဆုံးက 95% ကပ်လို့ရှိရမယ်အဲ့တော့ဝန်ထမ်းဆိုတဲ့လူသားဆိုတဲ့မြန်မာလေကျွန်တော်ဘာလူလဲဆိုတော့ formal worker နဲ့ informal worker ပေါ့နိုင်ငံလာစားစားတော့ဝန်ထမ်းတဲ့နောက်နိုင်ငံလာစားမစားတဲ့ကျန်တဲ့အလုပ်သားတွေလူသားတွေရှိသေးတယ်ဆိုတော့တောင်ကြီးလေသမားကြီးတွေဆိုတော့တက္ကသိုလ်ကောင်းတဲ့လူတွေဆိုတော့ကျွန်တော်စိုက်ကားကြည့်တဲ့လူတွေဖြစ်ပါတော့ကုန်တင်ကုန်ချလူသားကြီးဆိုတော့သူတို့နိုင်ငံတော်လုပ်လို့ပြကြတာမဟုတ်ဘူးလားအဲ့တော့သူတို့တော့လေကျွန်တော်က social security ကိုရှိရမယ်။ဝန်ထမ်းတယောက်ဒီမကောင်းဘူး social security ရသွားတဲ့ချိန်ကျတော့သူ့ရဲ့ဝန်ထမ်းဝန်ပြုဖြစ်တော်ဘူးပေါ့
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီလူနာရဲ့ကုန်ကျစရိတ်သက်တာအောင်ပေါ့နော
်။ universal health coverage ပေါ့။ဒါပြည်သူတွေကျန်းမာရေးအဆောက်အအုံပေါ့။အဲ့ဒါကတော့ယူရမခြင်း၊ဆင်းရဲချမ်းသာမယူဘူး၊ဘာသာမယူဘူးပေါ့။ကျန်းမာရေးဆောင်ရှားမှုပေါ့။အဲ့မှလေကျွန်တော်အရာအလုံးတော့ free မရဘူး။သူ့ဘာလို့များလဲ essential ပေါ့။မရှိမဖြစ်ပါလိုအပ်တယ်ပေါ့။ Emergency care ယူနေ basic ပေါ့လိုရတဲ့ဟာတွေကိုနိုင်ငံတော်ကနေပြီးတော့တောင်းပြီးယူပြီးတော့အဲ့လိုပဲနိုင်ငံတော်ပေးနိုင်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရပြီးခုတခါတော့တိုင်းရင်းသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီယောဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်မှာအစိုးရတပ်ကနေရဟတ်ရင်နစည်းနဲ့ပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေကြောက်လန့်နေကြရပါတယ်ချင်းပြည်နယ်တီးတိမ်နယ်တွန်းဆန်မြို့နယ်နှစ်ခုကိုတီးတိမ်ခရိုင်အဖြစ်တွန်းမြင့်ပေးဖို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေဒေါက်အောင်ဆန်းစုကြည်ထံကိုတောင်းဆိုခဲ့တယ်ဆိုတာနဲ့NCA လက်မှတ်ရေးထိုးခဲ့တာတနစ်ပြည်တော်မဲ့မွန်ပြည်သက်ပါတီဟာပြည်နယ်တိုင်းဒေသကြီးအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ JMCS တွေမှာပါဝင်ခွင့်မရသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလဝမြို့နယ်မှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ဘုံကျဲတက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခန့်နေစိုးရိမ်ကြောက်လန့်ပြီးတချို့ဆိုနေရကနေတိတ်ရှောင်နေကြရပါတယ်။ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းကပလဝမြို့နယ်ဝက်ကူဝါကျေးရွာနဲ့တောင်ပြိုအကြားမှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ဘုံကျဲတက်ခိုက်ခဲ့တယ်လို့စစ်သက်နတ်တွေနဲ့မိနစ်20ခန့်အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဒီစင်မလအစောပိုင်းကလည်းဘူးရီတောင်မောင်တော်ရတိတောင်ကျောက်တော်နဲ့ပုံနာချူမြို့နယ်တွေအပါအဝင်ချင်းပြည်နယ်ပလက်ဝမြို့နယ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေရက်စက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခတွေ6000နီးပါးနေရက်ကနေစွန့်ခွာပြီးကြီးဆက်ရတွေမှာခိုလုံနေကြရပါတယ်။အလားတူလွန်ခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကရတိတောင်မြို့နယ်အဆက်တလူချောင်းပညာဝနဲ့ခရုချောင်းကျေးရွာအနီးတွေမှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ရခိုင်တပ်မတော်ကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေနဲ့အေအေဖက်ကပြောဆိုခဲ့ပေမဲ့တမရယုံညွန်ကြရင်မူဦးစော်ထေးကတော့ရဟတ်ရင်အုံပြုတိုက်ခိုက်တာတွေမရှိခဲ့ဘူးလို့ညှင်းဆိုထားဖို့ပါတယ်။
ချင်းပြည်နယ်တီးတိမ်နဲ့သွန်းဆန်မြို့နယ်တို့ကိုတီးတိမ်ခရိုင်ဖြစ်သုံးမြင့်ပေးရေးကူညီဆောင်ရွက်ပေးဖို့ဇူမီဒီမိုကရေစီဖွဲ့ချုပ်စက်တီစီပါတီကနေနိုင်ငံတော်တာဝန်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုလိုက်ပါတယ်။တီးတိမ်နဲ့သွန်းဆန်မြို့နယ်တို့ဟာချင်းပြည်နယ်လူကြီးရဲ့လေးပုံတစ်ပုံရှိတဲ့မြို့နယ်တွေဖြစ်ကြပေမဲ့လည်းခရိုင်မရှိတာကြောင့်မိုင်ပေါင်း150กว่าဝေးတဲ့ဖလန်းခရိုင်ရုံးကိုသွာလာနေရတဲ့အတွက်ပြည်သူလူထုနဲ့ဌာနဆိုင်ရာတွေအခက်အခဲကြုံတွေ့နေရတယ်လို့စက်တီစီကပြောပါတယ်။ဒါကြောင့်တီးတိမ်ခရိုင်စစ်တိုးပေးဖို့နှစ်ရက်သာခီးစဉ်ဖြစ်ချင်းပြည်နယ်ကိုရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထံကိုတည်တိမ်နဲ့သွန်ဆန်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကအိတ်ဖွဲ့ပေးစာပေးပို့ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။ချင်းပြည်နယ်မှာဟာကာဖလန်းမင်းတပ်နဲ့မတူပီခရိုင်စုစုပေါင်းခရိုင်၄ခုရှိနေပါတယ်။
KNU ထိန်းချုပ်နယ်မြေမှာဇန်နဝါရီလကုန်ပိုင်းမှာကျင်းပမဲ့190ပြည့်ကရင်ဒေါ်လာရင်းနေမှာတက်ရှိထင်ရှားဝါရင်ကရင်ဒေါ်လာရင်းသမားအယောက်1000ကျော်ကို KNU ကဂုံပြုတ်ချင်းမြင့်သွားမှာဖြစ်ပါတယ်။ကရင်လူမျိုးများရဲ့လက်နက်ကင်ဒေါ်လာရင်းဟာ63နှစ်ကြာတယ်လို့2012ခုနှစ်နောက်ပိုင်းမှာနိုင်ငံရေးတိုက်ပွဲနဲ့ပြန်လည်ဒေါ်လာခဲ့ပေမဲ့အားလုံးဟာဒေါ်လာရင်းတိုက်ပွဲဝင်ရတာဖြစ်တဲ့အတွက်တိုက်ပွဲဝင်သူတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဂုံပြုတ်သွားမှာဖြစ်တယ်လို့ KNU ဂုံပြုတ်ချင်းမြင့်ရေးကော်မတီဥက္ကဋ္ဌဘဒူစောသမိန်ထွန်းကပြောပါရယ်ကရင်တော်လိုင်းရဲ့စတင်ကလေးကပါဝင်ပြီးတက်ရှိထင်ရှားတဲ့ပုံကူများအလုံးနဲ့25နှစ်အထိနှစ်ရှည်ကြာတိုက်ပွဲဝင်တဲ့ရဲဘော်အလုံးကို KNU ကဂုံပြုသွားမှလည်းဖြစ်ပါရယ
်မုံပြင်းနယ်မှာရင်းအန်တရယ်ကင်းချင်းရေးနဲ့စီကန့်ပြည့်ကျင်းတွေဖန်ဆူးရေးယူဆောင်ရွက်နေတဲ့လင်းယုံစီမံချက်စတင်ဆောင်ရွက်ခဲ့တဲ့ဇန်နဝါရီ15ရက်ကနေ6ရက်ကာလတာတွင်စီကံပြည့်ရင်2620စီးဖန်းစီရေးယူခဲ့တယ်လို့မုံပြင်းနယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးနေဆိုးဦးကပြောပါရယ်မုံပြင်းနယ်ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့တူဇန်နဝါရီလ22ရက်နေ့ကအစိုးရဖွဲ့ရုံးရှိအောင်စန်းခမ်းမမှာလင်းယုံစီမံချက်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့တာပါမုံပြင်းနယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကစီမံချက်6ရက်တာကာလအတွင်းရေမတော်တဆမှု14မှုဖြစ်ပွားခဲ့ပြီးတော့တည်ဆုံးသူ6ဦးနဲ့တန်ရရသူ16ဦးရှိခဲ့တယ်လို့ဆိုပါတယ်။လ ရေယုံစီမံချက်မပြည့်လို့မိမှာပညာပေးမှုအနေနဲ့ဇန်နဝါရီလ10ရက်နေ့ကနေစပြီးတော့တပတ်တွင်25ကြိမ်စီမံချက်ကာလတွင်32ကြိမ်ပြုလုပ်ခဲ့ပြီးဒီလေးယုံစီမံချက်ကိုမုံပြင်းနယ်တစ်ခုတွင်းမှာဒါပရမအဆုံးပြုလုပ်ခဲ့တာဖြစ်ပါတယ်
။ချမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့တွေကနေပစ်ခတ်လို့ဒေသခံတဦးကြီးစံထိမှန်ပြီးတီပေါ်စေယုံကိုပို့ဆောင်ကူတနေရပါတယ်။ဇန်နဝါရီလ22ရက်နေ့မွန်လွဲပိုင်းကတီပေါ်မြို့အနောက်တောင်ဖက်နမခေါ်အုပ်စုဝန်တလုံးရွာမှာပစ်ခတ်မှုတွေဖြစ်ပွားခဲ့တာဖြစ်ပြီးအသက်22နှစ်ရှိရွာသားစိုက်ကံဒဏ်ရာရတဲ့အပြင်ဒေသခံရွာသားရာကနန်းကလည်းစစ်ဘေးရှောင်နေကြရပါတယ်။အဲ့ဒီပစ်ခတ်မှုမှာရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ပစ်ခတ်ကြတာလို့ဒေသခံတွေပြောဆိုနေကြသလို SSPP နဲ့ RCSS တို့ကလည်းအချင်းချင်းပစ်ခတ်မှုဖြစ်ကြောင်း၎င်းတို့ပိုင်တဲ့ပြန်ကြားရေး website တွေမှာဖော်ပြထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးခဲ့တာတနည်းပြတော့မှာဖြစ်ပေမဲ့ပြည်내တိုင်းဒေသကြီးအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS တွေမှာပါဝင်နိုင်ခြင်းမရှိသေးပါဘူး။မွန်ပြည်သက်တပ်ဖွဲ့တွေလှုပ်ရှားရနေပြီဒေသတွေမှာ JMCS တွေမှာပါဝင်ခွင့်ရှိတဲ့နယ်လို့မွန်ပြည်သက်အပါဝင်တိုင်းသားအဖွဲ့တချို့ကပြောဆိုမှုတွေလည်းရှိနေပါတယ်။မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်။
မွန်ပြည်သက်တပ်ဖွဲ့တွေခြေဆိုင်လှုပ်ရှားနေတယ်။ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS မှာလည်းပါဝင်ဖို့လိုအပ်တယ်လို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာကမွန်ဘာသာနဲ့ခုလိုပဲပြောသွားပါတယ်
။တပ်ဖွဲ့တော့နေတဝါတွေတင်းရင်းလေးနေမမဟလာန်တည်းတန်းဆော့လေးနေမမဟလာန
်ကရင်ပြည်နယ်မှာရောတနင်္သာရီတိုင်းမှာပါကျွန်တော်တို့တပ်ဖွဲ့တွေအများကြီးခြေဆိုင်ထားပါတယ်အဲ့ဒီနေရာတွေမှာပါဝင်ခွင့်မပေးတာကသဘာဝမကျဘူးမမျှတမှု GNC ထဲမှာပါဝင်တာဟာပဋိပက္ခတွေဖြစ်ပေါ်တဲ့အခါမှာဘယ်လိုသိမ့်သိမ့်ရမလဲဘယ်လိုပြုပြင်ရမလဲဘယ်လိုကြီးကြပ်ဆောင်ရွက်ရမလဲကောင်းတဲ့ဘက်ကိုဥတည်လာတဲ့ဖြစ်တဲ့အတွက်သမ္မတော်ကဒီအထက်မှာပါဝင်ခွင့်ပိတ်ပင်တာဟာလှုပ်ဖို့မသိမှာဘူးဒါကိုကျွန်တော်တို့ဘက်ကကျေနပ်မှုမရှိပါဘူးမွန်တနီယာထဲမှာပဲပါဝင်ခွင့်ပြုတာကိုကျွန်တော်တို့လက်မခံပါဘူး
1995ခုနှစ်ကတည်းကစစ်ဆိုးရနဲ့မွန်ပြည်သက်ပါတီဟာပြည်ရဆယ်ရေးသဘောတူညီချက်ရမွန်ပြည်သက်တပ်ဖွဲ့တွေဟာခရင်ပြည်နယ်မှာတိုင်ရင်၃ရင်းနဲ့တနင်္သာရီတိုင်းမှာတိုင်ရင်၂ရင်းအခြေဆိုင်လှောက်ရှားခွင့်ရှိခဲ့တာပါပြည်ထောင်စုအစ်စ် GMCU အသွင်းမှု1ဒေါက်တာရွှေခါကစောက်ကြည့်ရေးလုပ်ငန်းစဉ်တွေမှာလူထုတွေးဆောင်ပွဲတွေပြုလုပ်တာလည်းရှိတဲ့အတွက်မွန်တိုင်ရင်သားတွေရှိတဲ့ဒေသမှာမွန်ပြည်သက်ကိုယ်တိုင်ပါဝင်ဖို့လိုအပ်တယ်လို့အခုလိုပဲပြောသွားပါတယ်
အဖြစ်ဆက်ရစီတောင်းကြည့်တာတွေပါတယ်တခုထဲပဲမဟုတ်ပဲနဲ့ဒီဘက်ယုံကြည်မှုတွေဒီဆောက်တဲ့နေရာလဲရန်တရားတခုလည်းဖြစ်တာပေါ့နော်နောက်တခုကတော့ကျွန်တော်တို့လူထုတက်ဆုံဆွေးနွေးပွဲကိုလည်းပြုလို့လည်းရှိတာ哦ဆိုတော့အဲအဲ့ဒါမျိုးပါမို့လူမျိုးအများစုတွေပါပါတယ်ဆိုလို့ရှိရင်ကိုယ်တိုင်အားလိုက်တော့ကောင်းတာပေါ့ဆိုတော့အတင်းင်းကြတယ်ပါပဲဆရာကောင်းပါတယ်ပါတင်ပါတယ်ဆိုပြီးတော့ကျွန်တော်ကတော့အဲ့လိုပဲ
မွန်ပြည်သက်ပါတီဟာမနှစ်ကဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့ပြီးနောက်ပိုင်းမှာပြည်ထောင်စုအစ် JMCS တနေရာမှာပဲပါဝင်နိုင်နေတာဖြစ်ပါတယ်ရှင
်ဆက်ပြီးတော့လင်းယုံစီမံချက်နဲ့မွန်ပြည်နယ်မှာလိုင်စင်မဲ့မော်တော်ယာဉ်တွေစီကဲမဲ့မော်တော်ယာဉ်တွေကိုဇန်နဝါရီလ15ရက်နေ့ကနေစတင်ပြီးတော့ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်ဒီလိုဖမ်းဆီးအရေးယူနေတာဟာရင်စီကံလမ်းစီကံလိုက်နာတက်စီဖို့လို့လည်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်မီးရင်စနိုင်ကနေစူးစီးတင်ဆက်ထားပါတယ်
ဒီစီမံကိန်းဟာရင်းစည်းကမ်းလမ်းစည်းကမ်းစနစ်တကျဖြစ်စေဖို့အဓိကရည်ရွယ်လောက်တာဖြစ်တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ
်အဓိကတော့ရည်ရွယ်ချက်ကတော့ဒီရင်းစည်းကမ်းလမ်းစည်းကမ်းနေစနစ်တကျဖြစ်စေရတဲ့ဒါကတော့မျိုးကိုဒီပြည်ထောင်စုရောက်ဖွဲ့ကဟိုဥတည်ချက်လေးနဲ့ထားပြီးဆောင်ရွက်ခြင်းဖြစ်ပါတယ်ဆိုတော့ဒီဆိုင်ကယ်စီးတဲ့လူတွေအားလုံးကလည်းကိုဆိုင်ကယ်စီးတဲ့ခံမှာကိုယ်ပါကတော့ဒီပြစ်ဒီသမတ်တာတဲ့ပြစ်စီစုံနေရင်ဘယ်သူမှကြောက်စရာမလိုဘူးလူလူကနေဒီစီးစနစ်ကြလာရေးအတွက်ပြည်내ဆွေးနွေးဖွဲ့နဲ့ဒါကျွန်တော်တို့ဒီလွတ်တော်ဥက္ကဋ္ဌကလည်းဟိုထိုက်တင်တဲ့အကြံပြုချက်တွေနဲ့ဒါမျိုးကိုစတင်ဆောင်ရွက်ခြင်းဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ပြည်သူလူထုအားလုံးပေါ့နော်ကိုယ့်ရဲ့ဒီအသိစိတ်နဲ့ဒီလိုမျိုးကိုဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဘယ်သူ့ကိုမှအကြောက်နေစရာမလိုဘူးကိုလိုရာခင်းကိုလည်းအချိန်မျိုးသွားလာလို့ရ
ရင်တွေကိုဖန်းစီအရေးယူတဲ့စီမံချက်9ရက်တာကာလအတွင်းမှာဆိုရင်လိုင်စင်မဲ့ယင်စီကမဲ့ယင်အစီ2600ကျော်ဖန်းစီရမိခဲ့ပြီးအဲ့ဒီတဲ့ထဲမှာဆိုရင်အောက်ထုတ်မဆောင်လို့ဖန်းစီရမိတာအများဆုံးဖြစ်ပြီးတော့နောက်ကျမှမပါလို့ဖန်းစီရမိတာဟာဒုတိယအများဆုံးဖြစ်နေပါတယ် ဖန်စီယမ်မိမှုအခြေအနေနဲ့ပတ်သက်ပြီးမွန်ပြည်နယ်ဆိုရဖွဲ့လုံချုံရဲနဲ့နှက်ဆက်ရဲရဝန်ကြီးဘိုမှူးကြီးနေထွတ်ဦးကအခုလိုပြောပါဗျာ။ဒီ
စီမံချက်ကျွန်တော်တို့ကပထမအခက်ခါလာတော့မှာကျွန်တော်တို့ကစီကံနဲ့ပတ်သက်ပြောမှာအဓိကအားရဆိုတာမနိုင်နေတဲ့လုံအောင်ဝေတော့ဒီကိစ္စနဲ့ပတ်သက်တာကျွန်တော်တို့ရဲ့ရင်းနှီးစဉ်လုံအောင်ရှိတာကျွန်တော်တို့ကိုယ်တိုင်ကတော့သိရှိတယ်။တွေ့ရမှာဒီနောက်မှာအဓိကပြောချင်တာကကျွန်တော်တို့စီကံကိုစနစ်တကျသိစိတ်ကနေလိုက်တာလို့ပြောတယ်
စီကမရင်တွေဖန်းစည်းနေတာနဲ့ပတ်သက်ပြီးတော့ပြည်သူတို့အကြမ်းမှာဝေဖန်ပြောဆိုမှုတွေရှိနေတယ်လို့ရင်အန္တရာယ်ရော့နဲ့သွားအောင်ဖန်းစည်းအရေးယူမှုကိုတိထက်ပုံမှုထိရောက်အောင်လှုပ်ဆောင်တည်တယ်ဆိုပြီးပြောဆိုမှုတွေလည်းရှိနေပါတယ်။မွန်ပြည်နယ်အစိုးရဖွဲ့အနေနဲ့စီကမရင်တွေလိုင်စင်မရင်တွေကိုစီမံချက်ကာလမဟုတ်ပဲရေရှည်ဖန်းစည်းအရေးယူမှုတွေကိုတင်းကျပ်စွာဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒါပေမဲ့မွန်ပြည်နယ်အစိုးရဘက်ကလိုင်စင်မဲ့ဆိုင်ငယ်တွေကိုဒေသလိုင်စင်ပြုလုပ်ပေးဖို့တက်ဆိုင်ရာဌာနတွေနဲ့စီစဉ်နေတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကကြံကြော်ရီ23ရက်နေ့ကပြုလုပ်တဲ့ရင်ဖားစည်းရဲနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ပလောဝမြို့နယ်မှာအစိုးရတပ်ကနေရဟတ်ရင်စီးနဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခံတွေစိုးရင်ကြောက်လန့်နေကြရပါတယ်။ချင်းပြည်နယ်တီးတိမ်နဲ့တွန်းဆန်မြို့နယ်တို့ခုကိုတီးတိမ်ခရိုင်အဖြစ်သုံးမြင့်ပေးဖို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ပြန်နိုင်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆောင်မြင်တာ burmese.voanews.com မှာရှုစားနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တွေ့သချင်းတောင်းကျင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ Venezuela နိုင်ငံမှာလွှတ်တော်ဥက္ကဋ္ဌ Juan Guaido ကိုနိုင်ငံခေါင်းဆောင်ဖြစ်တဲ့လက်ခံကြောင်းချိန်ရတဲ့နိုင်ငံအရေးအတွက်တိုးလာနေချိန်မှာပဲအငင်းပွားဝဲဖြစ်နေတဲ့သမ္မတနီကိုလတ်မာဒူရိုကိုဝိုင်းကျင်ထားချက်ဖို့အတွက်အနောက်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကစီယုံနေပါတယ်။ချက်တပရီနေမှာတရုတ်နဲ့ရုရှားကသူတို့ဟာမာဒူရိုကိုထောက်ခံကြောင်းပြောလာတဲ့အတွက်ဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဘသူဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံတကာအငင်းပွားနေမှုတွေပေါ်ပြီးတော့နှဆိုင်လာခဲ့ပါတယ်။အမေရိကန်အစိုးရရန်ရက်တချို့ရက်ဆိုင်ထားတာမနစ်ကအထိဆိုရင်34ရက်ရှိပါပြီ။အခုချိန်ထိအလုပ်ပြန်လည်ပတ်နိုင်မယ့်အခြေမရှိသေးပါဘူး။သမ္မတဒေါ်နယ်ထရန့်တောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်အကြားတဒိုင်းကန်ရရင်အတွက်အစိုးရအသုံးစရရှိရင်းနဲ့အစိုးရလုပ်ငန်းပြန်လည်စနိုင်ရင်အတွက်အဆုံးပြုချက်နှစ်ရက်ကိုမနေ့ရက်ကအထက်လွှတ်တော်မှတပြိုင်တည်းတင်သွင်းခဲ့ကြပေမဲ့အတည်ပြုနိုင်မယ့်လုံလောက်တဲ့ထောက်ခံမဲတွေမရခဲ့ပါဘူး။ရခိုင်ပြည်နယ်ရင်းမှာကဲဆဲကူညီလှုပ်ဆောင်နေမှုကိုရခိုင်ပြည်နယ်အစိုးရကဒီလာထဲမှာပဲတားမြစ်လိုက်တဲ့အတွက်ဒေသခံအနည်းဆုံး 9,000 လောက်ပေါ်မှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကပြောပါတယ်။ရခိုင်ပြည်နယ်ရင်းမှာတက်မတော်တဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်နိုင်ငံတကာချက်ချင်းတွေဖွဲ့နဲ့ကုလသမဂ္ဂစာနာရိတ်ခါအဖွဲ့မှပါဒေသရင်းကဲဆဲကူညီလှုပ်နေတဲ့တခြားအဖွဲ့တွေကိုရခိုင်ပြည်နယ်အစိုးရကပိတ်ထားခဲ့တာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ် Miss ရန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပြောင်းရွှေ့ချထားဖို့စီစဉ်နေတဲ့ဘန်ရှန်ချာကျွန်းကိုမနေ့ကဇန်နဝါရီ24ရက်နေ့မှာတွားရောက်ခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကကိုကျော်လင်းဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။တောက်ကြနေမနေ့ပဲ6.9MHz ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလံမီတာ190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.